ဂါဇာပြစ်ခတ်ရစဲရေးဆွေးနွေးပွဲကိုအီဂျစ်နိုင်ငံမှာပြန်စတော့မယ်လို့အစ္စရေးနဲ့ဟားမတ်စ်အရာရှိတွေကပြောဆိုလိုက်ကြပါတယ်။ဂါဇာမှာစစ်ပွဲတွေရပ်ဖို့အမေရိကန်နဲ့ကာတာနိုင်ငံတွေကကြားဝင်ဆစ်ဆက်ပြီးဆွေးနွေးပွဲတွေကျင်းပခဲ့ပေမဲ့လို့လည်းတိုးတက်မှုတစုံတရာမရှိတဲ့အပေါ်မှာကြားဝင်ညှိနှိုင်းပေးနေတဲ့နိုင်ငံတွေကဒီဆွေးနွေးပွဲတွေကိုပြီးခဲ့တဲ့လတုန်းကပဲရပ်ဆိုင်ခဲ့ပြီးတဲ့နောက်အခုဒီချိန်ပြန်စမယ်ဆိုပြီးတော့ပြောဆိုလာတာဖြစ်ပါတယ်။ဂါဇာမှာပြန်ပြီးဆွဲထားတဲ့သူတွေကိုဟားမတ်စ်ကပြန်လွတ်ပေးပြီးအစ္စရေးကလည်းသူတို့ထိမ့်သိမ်းထားတဲ့ပါလက်စတိုင်းအချင်းသားတွေကိုပြန်လွတ်ပေးဖို့နဲ့တိုက်ပွဲတွေရပ်တန့်ရေးကြိုးပမ်းမှုတွေကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာပြန်လည်စတင်လှုပ်ဆောင်နေတယ်လို့ဟားမတ်စ်အဖွဲ့ကနိုင်ငံရေးရာတာဝန်ခံဘက်ဆမ်နိမ်က AP သတင်းဌာနကိုကြာတာပြီးနေတော့ကပြောဆိုခဲ့ပါတယ်။အပြည့်ရဆွေးနွေးပွဲတွေပြန်ဆဖို့အတွက်ကာတာနိုင်ငံကဆစ်ဆက်ညှိနှိုင်းရေးမှုတွေအီဂျစ်နိုင်ငံကိုပြန်လည်ရောက်ရှိနေကြပြီဆိုပြီးတော့လည်းနောက်ထပ်သတင်းရင်းမြစ်တစ်ခုကိုကိုးကားပြီးတော့ AP သတင်းကဖော်ပြပါရယ်ဂါဇာမှာအပြစ်ခတ်ရစရေးသဘောတူညီချက်ရယူနိုင်ဖို့ဂျာဝင်ညှိနှိုင်းသူတွေအပြင်းထန်ပြန်လည်ကြိုးပမ်းအားထုတ်နေကြတဲ့အကြောင်းဝါရှင်တန်ပို့သတင်းစာကြီးကလည်းတောက်ကြနေကဖော်ပြပါရယ်ဂါဇာမှာကျန်နေတဲ့အစားကန်တွေပြန်ပြီးတော့လွတ်မြောက်လာဖို့အတွက်အခုဆွေးနွေးပွဲကအခွင့်အလမ်းတရဖြစ်တဲ့ဆိုရာကိုအစ္စရေးကယူဆတယ်လို့သဘောတူညီချက်ရတဲ့အထိအခိုင်အမာဆက်ပြီးတော့ကြိုးပမ်းသွားမယ့်အကြောင်းအစ္စရေးနိုင်ငံသားရေးဝန်ကြီးဂီဒီယွန်ဆာကအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့မော်တာချုံးမှာတွေ့ဆုံတဲ့အချိန်မှာပြောဆိုခဲ့တယ်ဆိုပြီးတော့လဲဝါရှင်တန်ပို့သတင်းစာမှာဖော်ပြထားပါတယ်ရှင်။